ယူကရိန်းကိုရုရှားဝင်ရောက်ချူချော်မှုဖြစ်လာနိုင်ခြင်းဟာအခုရဲ့ပိုင်းပြင်မှာပဲထင်ရှားလာနေခြင်းပါပဲ။ယူကရိန်းရဲ့အထောက်အကူအားနာပိုင်ဆိုင်မှုနဲ့နေနေတည်ထောင်ခံရမှုအတွက်အမေရိကန်ကထားရှိတဲ့ကတိတန်လောက်ဆောင်မှာဖြစ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုတင်းနှင်းနေနေမှာအခိုင်အမာပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုလာမယ့်ရက်အနည်းငယ်တွင်ဗုဒ္ဓဟူးနေ့လောက်မှာဝင်ရောက်တိုက်ခိုက်နိုင်ချေတိုးလာနေတယ်လို့အနောက်နိုင်ငံတာဝန်ရှိသူရဲ့စိုးရိမ်မှုတွေတိုးလာနေချိန်မှာပဲသမ္မတဘိုင်ဒန်ကယူကရိန်းသမ္မတကိုတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ယူကရိန်းကိုရုရှားကဝင်ရောက်ကျူးကျော်လာရင်အမေရိကန်ကမဟာမိတ်တွေနဲ့အတူလက်တွဲပြီးစင်စင်နေနေပြတ်တဲ့သာသာတုံ့ပြန်မှဖြစ်ကြောင်းယူကရိန်းသမ္မတကိုသမ္မတဘိုင်ဒန်ကရှင်းရှင်းလင်းလင်းပြောကြားခဲ့တယ်လို့သမ္မတအင်ဗျူထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတန်တမန်တွေရဲ့ကျန်းမာမှုတွေကလည်းတင်းမာမှုတွေပြည့်ရောက်မသွားပေမဲ့ရုရှားဝင်ရောက်ကျူးကျော်မဲ့ကိစ္စနဲ့ပတ်သက်ပြီးတန်တမန်ရေးနည်းလမ်းတွေရောတားဆီးမှုတွေပါဆက်ပြီးလုပ်ဖို့အရေးကြီးကြောင်းသမ္မတနှစ်ဦးသဘောတူခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။သမ္မတဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလီဗန်ကတော့ရုရှားနေနဲ့ယူကရိန်းကိုဒီသတင်းပတ်ထက်မှာဝင်ရောက်ကျူးကျော်မလားဒီသတင်းပတ်အကုန်ဘေကျင်းအိုလံပစ်ပွဲပြီးချိန်မှာဝင်ရောက်မလားဆိုတော့အမေရိကန်ကမခံမနိုင်ဘူးနဲ့ရခဲ့အဓိကဆက်စင်ရေးတက်လှုပ်လာနိုင်တာကတော့တိတာထင်ရှားနေတယ်လို့ CNN သတင်းဌာနရဲ့မြန်မြန်ကမှပြောကြားထားတာပါ